ားပါရှင် ISP မြန်မာရဲ့ podcast အစီအစဉ်ကနေကြိုဆိုပါရစေ2022ခုနှစ်အတွင်းတရုတ်မြန်မာကုန်သွယ်အခြေအနေနဲ့ပတ်သက်တဲ့အကြောင်းအရာကိုအခု podcast မှာနားဆင်ကြရပါမယ်2022ခုနှစ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးလည်းအလှည့်အပြောင်းဖြစ်လာပါဗျ1988ခုနှစ်နောက်ပိုင်းစစ်အစိုးရခက်ကလို့စစ်အာဏာရှင်တွေဘက်ကရက်ပြီးပြောင်ပြောင်တင်းတင်းကာကွယ်ပြောဆိုတာမျိုးကိုတရုတ်ကသတိထားလာပါတယ်။စစ်အာဏာသိမ်းမှုဟာမြမပြည်ရင်းရေးဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂမှာတန်တမာရေးဖိအားရင်ဆိုင်နေရတဲ့စစ်ကောင်စီကိုကာကွယ်ပေးတာမျိုးတော့ရှိပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကဘက်အသီးသီးဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီဇယ်တရားဥပဒေမူပေါင်းအတွင်းညှိနှိုင်းဆွေးနွေးမှုတွေကတဆင့်ဖြည့်ရှင်းပြီးဒီမိုကရေစီအသွင်ကူးပြောင်းမှုလုပ်ငန်းတွေပြန်ဆဖို့မျှော်လင့်ကြောင်းပြောခဲ့ပါတယ်။တခါနိုင်ငံတကာမှာမျက်နှာမပြတ်ရအောင်အာဆီယံကိုကြားခံထားပြီးမြမအရေးကိုကင်တွယ်ဆောင်ရွက်ခဲ့သလိုဒီလမ်းကြောင်းကိုအမေရိကန်ပြည်အောင်စုနဲ့အနောက်အုပ်စုကလည်းလက်ခံခဲ့ပါတယ်။ဒါကြောင့်ကုလသမဂ္ဂစင်မြင့်ထက်ကိုစားပြုခွင့်ကိုစစ်ကောင်စီမရခဲ့တဲ့အပြင်တရုတ်အာဆီယံထိပ်သီးလို့တရုတ်ကိုယ်တိုင်ကမကထားလုပ်တဲ့အစည်းအဝေးကိုတော့စစ်ကောင်စီဥက္ကဋ္ဌကတက်ရောက်ခွင့်မရခဲ့ပါဘူး။မြမအရေးမှာဖီလိန်ဖြစ်ချင်မုံမရတဲ့တရုတ်ဟာတစ်ချိန်ကရွေးကောက်ခံအစိုးရနဲ့ပလဲနံပါတ်တင်ခဲ့ပြီးစစ်ကောင်စီကိုလည်းပြက်ပြက်သားသားဆန့်ကျင်တာမရှိခဲ့ပါဘူး။ဒါကြောင့်ပဲနှွေဦးတော်လန်ရေးလှုပ်ရှားမှုနဲ့အတူမြမလူလူရဲ့တရုတ်ဆန့်ကျင်ရေးရည်ချိန်ကမြင့်တက်ခဲ့ပါတယ်။ဒီလိုဆန့်ကျင်မှုဟာ2021ခုနှစ်မြစ်ဆုံဆဲဖြတ်သိမ်းရေးလှုပ်ရှားမှုနောက်ပိုင်းအမြင့်ဆုံးလို့တောင်ပြောနိုင်ပါတယ်။စစ်အာဏာရှင်ဆန့်ကျင်ရေးအကြမ်းမဖက်လူလူလှုပ်ရှားမှုကာလအတွင်းမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရှိမှနေစဉ်ရက်ဆက်ဆန္ဒပြသူတွေရှိခဲ့ပြီးစစ်ကောင်စီကိုအကာအကွယ်မပေးဖို့တောင်းဆိုခဲ့ကြပါတယ်။တရုတ်စီမံကိန်းတွေကိုဆန့်ကျင်တိုက်ခိုက်ဖို့ကြွေးကြော်လှုပ်ရှားမှုတွေလည်းပေါ်ခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်မတ်လဒုတိယပတ်အတွင်းလှိုင်တယာနဲ့ရွှေပြည်သာမြို့နယ်တွေကတရုတ်အလုံယုံတချို့မီးရှို့ဖျက်ဆီးခံခဲ့ရတာကလွဲပြီးတရုတ်ရဲ့ရဲဝန်းလမ်းကြောင်းစီမံကိန်းတွေနဲ့ရှင်နယ်နဲ့တဘာဝတံငွေပိုက်လိုင်းလိုစီမံကိန်းကြီးတွေကြီးကြီးမားမားထိခိုက်ခြင်းမရှိခဲ့ပါဘူးစစ်အာဏာရှင်စနစ်ဆန့်ကျင်ရေးနှီးပေါင်းစုံလှုပ်ရှားမှုအတွင်တရုတ်စီမံကိန်းကြီးတွေထိခိုက်တာမရှိခဲ့ပေမဲ့တရုတ်မြန်မာကုန်သွယ်ရေးကတော့အာဏာသိမ်းပြီးနောက်ပိုင်းဆန့်ကျင်တင်ကျဆင်းခဲ့ပါတယ်အာဏာသိမ်းမှုကြောင့်နိုင်ငံရေးမတည်ငြိမ်တာအပအဝင်ကိုဗစ်ကပ်ပြီးကာကွယ်တားဆီးရေးအစီအမံတွေကြောင့်ကုန်သွယ်ရေးဟာပုံမှန်လည်ပတ်နိုင်ခဲ့ခြင်းမရှိပါဘူးရင်းနှီးမြှုပ်နှံမှုအသစ်ဝင်လာတာလဲနှဲပါခဲ့ပြီးရှည်ရင်းဆွဲလုပ်ငန်းတွေမှာပဲထပ်တိုးရင်းနှီးခဲ့ပါတယ်စစ်ကောင်စီကတော့တရုတ်မြန်မာစီးပွားရေးစင်းကြံလန်းအစီအမံအောက်ကအစီအမံကိန်းတွေကိုအ мян အကောင့်ထဲဖို့ခြင်းမုံရပါတယ်နေဆက်ကုံသွေးရေးပြန်ဆနိုင်ဖို့နဲ့အားကောင်းဖို့အတွက်နှီးပေါင်းစုံသုံးကြိုးပမ်းနေသလိုလက်ရှိတရုတ်မြန်မာနေဆက်ကုံသွေးရေးမှာရွှေငွေတိုက်ရိုက်အသုံးပြုတဲ့စနစ်ကိုလည်းခွင့်ပြုခဲ့ပါတယ်ဒါအပြင်တရုတ်နဲ့လှုပ်ဆောင်မှုသဘောတူထားတဲ့စီမံကိန်းကြီးတွေအ мян ပြန်ဆဖို့ကိုလည်းစစ်ကောင်စီကကြီးညာချက်ထုတ်တောင်းဆိုခဲ့ပါတယ်။ခေတ်အဆက်ဆက်အာဏာရှင်တွေရဲ့ကြောထောက်နောက်ခံနိုင်ငံကြီးတစ်ခုအဖြစ်ရပ်တည်ခဲ့ပြီးအခုလဲရပ်တည်ဆဲဖြစ်တဲ့တရုတ်နဲ့ဆက်ဆံရေးမှာနှစ်နိုင်ငံကုန်သွယ်ရေးယင်းနှီးမြှုပ်နှံမှုနဲ့စီမံကိန်းဆိုင်ရာအချက်လက်တွေကတရုတ်ရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့မူဝါဒစဉ်စားချက်တွေအပေါ်တစုံတရာထင်ရှားစေပါတယ်။ဒါကြောင့် ISP မြန်မာကအခုဖော်ပြမယ့်အထူးကဏ္ဍမှာ2021ခုနှစ်အတွင်းတရုတ်မြန်မာကုန်သွယ်ရေးယင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးစင်းကြံစီမံကိန်းတွေရဲ့အခြေအနေကိုစူးစီးဖော်ပြပေးပါမယ်။ဒီမိုကရေစီအသွင်ကူးပြောင်းကာလဖြစ်တဲ့2021ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံရဲ့ပြည်ပကုန်သွယ်ရေးကတစ်နှစ်ထက်တစ်နှစ်တိုးတက်ခဲ့ပါတယ်။ COVID-19 ကပ်ရောဂါစတင်တက်ရောက်တဲ့အချိန်2019-2020ဘဏ္ဍာနှစ်မှာတော့ရခိုင်ဘဏ္ဍာနှစ်ကထက်အမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်ပိုမိုကုန်သွယ်နိုင်ခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်အတွင်းမြမကုန်သွယ်ရေးဟာတိတိတသားကျဆင်းသွားခဲ့ပါတယ်။အာဏာမသိမ်းခင်9လတာကာလမှာစုစုပေါင်းကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ20ဘီလီယံကျော်ရှိခဲ့ပြီးအာဏာသိမ်းပြီးနောက်ပိုင်း9လမှာတော့စုစုပေါင်းကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ16ဘီလီယံနီးပါးပဲရှိပါတယ်။ဒါကြောင့်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့ပြည်ပကုန်သွယ်မှုက လေးပုံတပုံခန့်ကြာဆင်းသွားတယ်လို့သုံးသပ်နိုင်ပါတယ်မြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေကတရုတ်ထိုင်းစင်ကာပူဂျပန်နဲ့အိန္ဒိယနိုင်ငံတို့ဖြစ်ပြီးဒီအထဲမှာမှတရုတ်နိုင်ငံတစ်ခုတည်းရဲ့ကုန်သွယ်မှုဟာမြန်မာကုန်သွယ်မှုစုစုပေါင်းရဲ့သုံးပုံတပုံဝင်းကျင်မှာအမြဲတမ်းရှိနေခဲ့တာပါဒါကြောင့်တရုတ်နဲ့ကုန်သွယ်မှုအတက်အကျကမြမပြည်ပကုန်သွယ်မှုအပေါ်တက်ရောက်မှုကြီးမားပါတယ်စစ်အာဏာသိမ်းပြီး9လအတွင်းတရုတ်နဲ့စုစုပေါင်းကုန်သွယ်မှုဟာစစ်အာဏာမသိမ်းခင်9လကထက်အမေရိကန်ဒေါ်လာ 1.4 ဘီလီယံကျော်ကျဆင်းခဲ့ပါတယ်ဒါဟာတရုတ်မြန်မာကုန်သွယ်မှုစုစုပေါင်းရဲ့သုံးပုံတပုံကျော်ပါတယ်အာဏာမသိမ်းခင်9လအတွင်းတရုတ်မြန်မာကုန်သွယ်ရေးဟာအနည်းဆုံးတစ်လကိုအမေရိကန်ဒေါ်လာ1800ခန့်ရှိခဲ့ပေမဲ့2021ခုနှစ်ဇူလိုင်လမှာအမေရိကန်ဒေါ်လာ380အထိစံချိန်တင်ကျဆင်းသွားပါတယ်။ဒီကျဆင်းမှုဟာတရုတ်မြန်မာကုန်သွယ်မှုပြုတ်လုတဲ့ကာလတလျှောက်2019ခုနှစ်နောက်ပိုင်းအနည်းဆုံးကျဆင်းခဲ့တာဖြစ်ပါတယ်။ဒီလိုကျဆင်းရတဲ့အဓိကအကြောင်းရင်းတစ်ခုကနေဆက်ကုန်သွယ်မှုကျဆင်းလာတာကြောင့်ဖြစ်ပါတယ်
။တရုတ်မြန်မာနေဆက်ကုန်သွယ်ရေးဟာလူနိုင်ငံကုန်သွယ်ရေးရဲ့အဓိကကျတဲ့အခန်းကဏ္ဍမှာရှိနေပြီးတော့တရုတ်မြန်မာစုစုပေါင်းကုန်သွယ်မှုပမာဏရဲ့ထပ်ဝက်ခန့်ကူးတန်းရောင်းဝယ်နေတာဖြစ်ပါတယ်။2021ခုနှစ်ဇူလိုင်လအတွင်းတရုတ်မြန်မာနယ်စပ်ကုန်သွယ်မှုဟာရပ်တန့်လှုပ်နေပါဖြစ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်မှာမြန်မာဘက်ကတရားဝင်သတ်မှတ်ထားတဲ့ကုန်သွယ်ရေးစခန်း5ခုရှိပါတယ်။အာဏာသိမ်းပြီးနောက်ပိုင်း9လမှာကျိုင်းတုံနယ်စပ်စခန်းတစ်ခုကလွဲလို့ကျန်တဲ့နယ်စပ်ကုန်သွယ်ရေးစခန်း4ခုမှာကုန်သွယ်မှုပမာဏတိတိတတ်တာကျဆင်းခဲ့ပါတယ်။မြန်မာနယ်စပ်ကုန်သွယ်ရေးမှာအကြီးဆုံးဖြစ်တဲ့မူဆယ်နယ်စပ်စခန်းမှာဆိုရင်အာဏာမသိမ်းခင်9လကထက်အမေရိကန်ဒေါ်လာ 1.6 ဘီလီယံနီးပါးကျဆင်းသွားပါတယ်။နယ်စပ်ကုန်သွယ်ကျဆင်းရတဲ့အဓိကအကြောင်းရင်းတစ်ခုကတော့မြန်မာနိုင်ငံအထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမှာ COVID-19 ပိုးတွေးရှိမှုတွေကြောင့်တရုတ်အစိုးရကနယ်စပ်ဂိတ်အဝင်အထွက်ကိုတင်းတင်းကြပ်ကြပ်ကင်တွယ်ခဲ့တာကြောင့်ပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းရိုက်ခတ်စပြုတဲ့ဇူလိုင်လမှာနယ်စပ်ဂိတ်အများစုကိုတရုတ်ကလုံးဝပိတ်ချခဲ့တာကြောင့်နယ်စပ်ကုန်သွယ်ရေးရပ်တန့်လှုပ်နေပါဖြစ်ခဲ့ပါတယ်။ဒါပေမဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာကိုဗစ် -19 ကပ်ရောဂါကာလပထမလိုင်းနဲ့ဒုတိယလိုင်းကာလတွေဖြစ်တဲ့2020ပြည့်နှစ်မတ်လမှ2021ခုနှစ်ဇန်နဝါရီလတွေမှာတိတိတသာကျဆင်းမှုမရှိခဲ့တာကသတိချက်စရာဖြစ်ပါတယ်။ဒါကြောင့်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကလည်းနယ်စပ်ကုန်သွယ်ရေးပေါ်တက်ရောက်မှုရှိနိုင်တယ်လို့သုံးသပ်နိုင်ပါတယ်။တရုတ်ရဲ့နယ်စပ်ပိတ်မူဝါဒကစစ်ကောင်စီအတွက်ပြင်းထန်တဲ့ရိုက်ချက်တွေဖြစ်ပါတယ်။နယ်စပ်ကုန်သွယ်ရေးကနေပြင်းပြအားဖြင့်အမေရိကန်ဒေါ်လာ1100ကုန်သွယ်မှုပြုတ်လို့ရင်မြန်မာအစိုးရအနေနဲ့အခွန်အခအဖြစ်အမေရိကန်ဒေါ်လာ4,000,000,000လောက်ရရှိတယ်လို့မူဆယ်ဒေသခံကုန်သွယ်တူအုပ်ကိုကိုးကားပြီးBBC သတင်းဌာနကဖော်ပြပူပါရယ်အာနာသိမ့်မီ9လအကြာမှာအာနာမသိမ့်ခင်9လကထက်တရုတ်မြန်မာနယ်စပ်ကုန်သွယ်မှုအမေရိကန်ဒေါ်လာ1800နီးပါးကျဆင်းခဲ့တာကြောင့်စစ်ကောင်စီအနေနဲ့အမေရိကန်ဒေါ်လာ1900ကျော်ဆုံးရှုံးသွားတယ်လို့အကြမ်းပြန်တွက်နိုင်ပါရယ်နယ်စပ်ကုန်သွယ်ရေးတဲကမှပို့ကုန်သွင်းကုန်အပိုင်းကိုကြည့်ရင်လဲထူးထူးခြားခြားပဲပို့ကုန်ကသွင်းကုန်ထက်ပိုများခဲ့ပါရယ်စစ်ကောင်စီကတော့နယ်စပ်ပြန်ဖွင့်မှုအစည်းအဝေးတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ်။2021ခုနှစ်နိုဝင်ဘာလ22ရက်နေ့ကနေစတင်ပြီးကျင်းစန်းကြော့ဂိတ်ကိုစမ်းသပ်ဖွင့်လှစ်ခဲ့ပြီးချင်းရွှေဟော်ဂိတ်ကိုပါအကန့်အသတ်နဲ့ပြန်ဖွင့်ခဲ့ပါတယ်။ကွန်တိန်နာစနစ်အစားထိုးရင်မောင်းစနစ်တွေပြောင်းလဲခဲ့တာကြောင့်ကုန်ကြစရိတ်ပိုများခဲ့ပြီးအရင်ကုန်သွယ်မှုလှုပ်ခြင်းရဲ့20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းလောက်ထိပဲလှုပ်ဆောင်နိုင်ခဲ့ကြပါတယ်။အခုလည်းမြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့နှုန်းဟာရှမ်းပြည်နယ်မြောက်ပိုင်းမှာအများဆုံးဖြစ်နေပြီးကိုဗစ်မျိုးကွဲသစ်အိုမီခရွန်ရဲ့ချိန်ချောင်းမှုလည်းရှိလာပါတယ်။ဒီမျိုးကွဲသစ်သာမြန်မာဒါမှမဟုတ်တရုတ်နိုင်ငံအတွင်းမှာကူးစက်လာခဲ့မယ်ဆိုရင်အထူးသဖြင့်ယူနန်ပြည်နယ်ထဲမှာတွေ့ရှိမယ်ဆိုရင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအပေါ်ကြီးမားတဲ့တက်ရောက်မှုတွေဖြစ်လာနိုင်ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေဟာ2021ခုနှစ်အတွင်းစံချိန်တင်ကျဆင်းနေခဲ့ပြီးအချိန်တိုအတွင်းပုံမှန်ပြန်ဖြစ်ဖို့ခက်ခဲပါအောင်မယ်အခုနားစ ဆင်ခဲ့ကြရတာကဆရာနာသိမ်းပြီးနောက်ပိုင်း2022ခုနှစ်အတွင်းတရုတ်မြန်မာကုန်သွယ်ရေးအခြေအနေကိုတင်ပြခဲ့တာဖြစ်ပါတယ်။တရုတ်အကျိုးစီးပွားရေးချိန်ကိုနိုင်ငံရေးဘောကပေတာအမြင်နဲ့ရှုမြင်ဖို့ပုံမလိုအပ်လာတဲ့အကြောင်းကို ISP မြန်မာကတင်ပြခဲ့တဲ့အထူးခံနာကနေကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်။အကြောင်းအရာအပြည့်အစုံကို ISP မြန်မာဝက်ဘ်ဆိုက်မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်။အချိန်ပေးနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။